မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းကြေညာလိုက်ပါတယ်။မတိငိမ့်မှုတွေစုပမှုတွေနဲ့လက်နက်ကင်ပြိပခတွေဆက်လက်ဖြစ်ပေါ်နေတာကြောင့်စေနာဝန်ထမ်းတွေဘေးအန္တရာယ်ကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်မှာဖြစ်တဲ့အကြောင်း Peace Corps ရဲ့အမှုဆောင်အရာရှိချုပ်ကာရိုစပင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တချင်ကြရင်မြန်မာနိုင်ငံမှာအခြေအနေတွေပြန်လည်ကောင်းမွန်လာရင်တော့လုပ်ငန်းတွေပြန်လည်စတင်မှာဖြစ်ကြောင်းလည်းပြောပါတယ် Peace Corps အဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်လှုပ်ဆောင်ခဲ့ရမှာကိုဗစ်ကာယောဂါကြောင့်ရပ်ဆိုင်ခဲ့ရပေမဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာသင်ကြားပို့ချပေးဖို့စေတနာဝန်ထမ်း89ယောက်ဆေးလွတ်ခဲ့ပါတယ် Peace Corps စေတနာဝန်ထမ်းအဖွဲ့ကြီးကိုနိုင်ငံတကာရှိလူမှုအတိုင်းဝိုင်းတွေအတွင်အကူအညီပေးဖို့အတွက်1962ခုနှစ်မှာအမေရိကန်သမ္မတဂျွန် F. ကနေဒီကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးနိုင်ငံပေါင်း142နိုင်ငံကိုစေတနာဝန်ထမ်းပေါင်း 24,000 ကျော်တာဝန်ထမ်းဆောင်ဖို့ဆေးလွတ်ပေးနေတာဖြစ်ပါတယ်။